မြန်မာနိုင်ငံကဆက်အာဏာသိမ်းမှုကြောင့်တိုင်းပြည်ရဲ့သတင်းမီဒီယာတွေပြည့်စည်ခဲ့ရပြီးသတင်းသမားအနည်းဆုံး32ဦးအဖမ်းဆီးခံရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်စောင့်ရှောက်ရေးအဖွဲ့ကြီးတစ်ခုကနေအစီရင်ခံစာတစ်စောင်ကိုမကြာသေးခင်ကထုတ်ပြန်ခဲ့တဲ့အကြောင်း VG Tra ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုငင်းညံ့ကပြောပြမှာဖြစ်ပါတယ
်သတင်းမီဒီယာတွေအတွက်လူသားချင်းစာနာမှုအကျက်အတည်းကြီးဖြစ်နေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကမြန်မာစစ်တပ်ရဲ့သတင်းသမားတွေကိုနှိပ်ကွပ်ပုံကိုဖော်ပြထားပါတယ်။မြန်မာပြည်မှာသတင်းသမားအနည်းဆုံး32ယောက်အဖမ်းခံနေရတယ်လို့နယူးယောက်အခြေစိုက်သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။ဒါဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအဖမ်းခံနေရတဲ့သတင်းသမားများစည်းရင်းထုတ်ပြန်တုန်းကမြန်မာပြည်မှာအဖမ်းခံနေရတဲ့သတင်းသမားတယောက်ပဲရှိခဲ့တာနဲ့ဆိုင်ရင်အများကြီးတက်သွားတာပါ။CPJ ပြောခွင့်ရရှောင်းခရစ်ပင်က
This is the worst situation than China. This is the worst situation than Turkey. This is the worst situation
than ဒါဟာတရုတ်ပြည်ထက်အခြေအနေပိုဆိုးပါတယ်။တူရကီတက်လည်းပိုဆိုးပါတယ်။အီရန်တက်လည်းပိုဆိုးတဲ့အခြေအနေပါ။အခုလိုမျိုးကမ္ဘာသတင်းလွှတ်လပ်ခွင့်အကျက်တဲဟာကျွန်တော်လုပ်နေတဲ့ကာလတစ်လျှောက်ရှစ်တောင်အောင်ရှာမှာမတွေ့ဘူးပါဘူး
။ဒေါန်ဆန်းစုကြည်အစိုးရလက်ထက်တုန်းကတချို့သတင်းမီဒီယာသမားတွေအဖမ်းခံခဲ့ရပေမဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်သတင်းသမားတွေကိုနှိပ်ကွပ်မှုတွေနဲ့နှိုင်းယှဉ်ရင်ဘာမှမဟုတ်ပါဘူး။ရုပ်သံထုတ်လုပ်မှုလိုင်စင်တွေရုပ်သိမ်းခံရတာ၊သတင်းသမားတွေကိုသတင်းမှားဖြန့်ချိမှု၊စူပူအောင်လှုံ့ဆော်မှုတွေနဲ့ဖမ်းဆီးတရားစွဲနေတာပါ။ဖမ်းဆီးခံရတာတွေကိုရှောင်ရှားဖို့သတင်းသမားအများကြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့ CPJ ကရှောင်းခရစ်ပင်က
Since the February 1 military coup we've seen an extraordinary deterioration.
February 1 တနေ့အာဏာသိမ်းပြီးကလေးကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကစူးဝါးဝါးကိုကြဆင်းသွားတာပါ။သတင်းသမားတွေကိုထောင်ချနေတာတခုတည်းကိုကြည့်ရင်တော့မှစစ်စုကသတင်းလွတ်လပ်ခွင့်ကိုတခါလေးဖျက်သိမ်းမှုရွေတာကိုသိနိုင်ပါတယ်
။ဖမ်းဆီးခံနေရတဲ့အထက်အမေရိကန်သတင်းသမား Danny Fenster လည်းပါဝင်ပြီးတော့သူ့ကိုဖမ်းဆီးထားတာ65ရက်ကျော်နေပြီဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာကိုလည်းစေကူတာကွင့်ငင်းပယ်ခံထားရပါတယ်။ဖန်စတာဟာဖန်စီခံခဲ့ရတဲ့နိုင်ငံသားသတင်းတောက်၄ယောက်ထဲမှာတယောက်အပါဝင်ဖြစ်တာကြောင့်အခုလိုလုံးရက်ဟာကြောက်အောင်လုပ်တာလို့ခရစ်ပင်ကပြောပါတယ်
။ That sounds a pretty strong
thing. ဒါဟာနိုင်ငံသားသတင်းမီဒီယာတွေကိုပြင်းထန်တဲ့သတင်းစကားပါလိုက်တာပါ။မင်းတို့ကူစလေနိုင်ငံထဲမှာရှိရင်သူတို့လည်းဒါမျိုးဆက်ဆံခံရမယ်ဆိုပြီးပြလိုက်တာပါ
။သတင်းသမားတချို့နဲ့ဆန္ဒပြသူတချို့ကတော့ပြန်လွတ်ပေးမှုပါတယ်။ဒါပေမဲ့လည်းအချင်းထောင်ထဲမှာလူတွေကြန့်ညက်နေတာနှင်းပန်းနှိပ်စက်တဲ့သတင်းတွေကြောင့်ဖမ်းဆီးခံရသူတွေရဲ့အခြေအနေတွေဟာဆိုးရွားနေသေးပါပဲအမေရိကန်သတင်းသမားကိုနေတန်မောင်ဟာဆိုရင်လဲနောက်ဆုံးတိုင်းပြည်ကနေပြည်နယ်တန်ပေးပြီးပြန်မလွတ်ခင်မှာရိုက်နှက်နှိပ်စက်တာကိုခံခဲ့ရပါတယ်တစ်ချိန်တည်းမှာပဲစင်ကာပူရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးလိုက်အော့စတင်ကဖမ်းဆီးထားတဲ့သူအလုံးကိုလွတ်ပေးဖို့တောင်းဆိုပြီးတော့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလုံးဝလက်မခံနိုင်ဘူးလို့ပြောသွားပါတယ်မြန်မာစစ်ကောင်စီကအခုလိုဖမ်းဆီးခံတွေကိုဆက်ဆံပုံနဲ့ပတ်သက်ပြီးVOA ရဲ့မေးမြန်းချက်ကိုတိုက်ရိုက်မဖြေကြားခဲ့ပေမဲ့လည်းဖမ်းဆီးခံတွေကိုဥပဒေစည်းကမ်းနဲ့အညီဆက်ဆံနေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။အနာဂတ်ဒီမိုကရေစီအန္တရာယ်ရှိနေတယ်လို့ကိုနေတန်ပေါင်ကပြောပါတယ်
။ People are dying out there every day. This is the fight to protect for democracy and human rights.
လူတွေနေတိုင်းတည်နေပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်ဖို့တိုက်နေပါတယ်။နိုင်ငံတကာအသိုင်းအဝိုင်းကိုပြောချင်တာကဘက်လိုက်ပါလို့လူသားချင်းစာနာမှုဘက်ကိုလိုက်ပါကျွန်တော်တို့ကလူသားချင်းစာနာမှုတဲ့တိုက်နေတာပ
ါမြန်မာစစ်အစိုးရအနေနဲ့လည်းဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးကိုလွှတ်ပေးပြီးမီဒီယာစံစာလုပ်တာတွေကိုရပ်တန့်ဖို့သတင်းမီဒီယာတွေကိုနှောက်ယှက်တာတွေမလုပ်ဖို့ CPJ ကပြောပါတယ်နိုင်ငံတကာအတိုင်းအဝိုင်းကိုလည်းပိတ်ဆို့ဒဏ်ခတ်မှုဆန်ရှင်တွေပြန်သုံးသပ်ဖို့နဲ့ထွက်ပြေးလာတဲ့သူတွေကိုကူညီဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ